ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံမှာအဆိုးဆုံးဖြစ်ပေါ်တဲ့အခြေအနေကိုကြော်လွန်ခဲ့ပြီဖြစ်ပေမဲ့တခြားနိုင်ငံမှာကိုယ်ဆက်ပြန့်နှံ့မှုတိုးပွားလာနေတဲ့အပေါ်အထူးစိုးရိမ်ပူပန်မိကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ဟာတကမ္ဘာလုံးကိုပြန့်နှံ့တဲ့အခြေအနေရှိနေတာကြောင့်နိုင်ငံတိုင်းကကြိုတင်ပြင်ဆင်ထားကြဖို့လိုအပ်ကြောင်းဂျနီဗာမြို့က WHO ဌာနချုပ်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတင်ပြလာနေမှာပြောပါတယ
်။ I think it's important to say that all countriesAnd this is now a problem that is affecting
အခုချိန်မှာဒီယောဂပုံဟာနိုင်ငံအတော်များများကိုကူးဆက်ပြန့်နှံ့နေတာကြောင့်ဒီယောဂကိုကာကွယ်တားဆီးနိုင်ဖို့နိုင်ငံတိုင်းကအတက်နိုင်ဆုံးအစွမ်းကုန်ကြိုးစားလှုပ်ဆောင်ကြဖို့လိုအပ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာလူမျိုးရေးဘာသာရေးလူခွင့်ရေးရတဦးတယောက်ကိုဖိနှိပ်ချုပ်ချယ်မှုမပါဘဲအစွမ်းကုန်ကြိုးစားဟန်တားကြဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောထားတာပါ။တရုတ်နိုင်ငံအတွင်းယောဂပုံကူးဆက်မှုအချိန်အမြင့်ဆုံးဖြစ်ခဲ့တဲ့ကာလဟာဇန်နဝါရီလ23ရက်နဲ့ဖေဖော်ဝါရီလ2ရက်နေ့ဖြစ်ပြီးအဲဒီနောက်ပိုင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုအရေအတွက်တဖြည်းဖြည်းလျော့ကျလာတယ်လို့ WHO အကြီးအကဲတက်ဒရိုအာဒနွန်ဂေဘရီယေဆုစ်ကလည်းတောက်ကြနေကသတင်းတောက်တွေကိုပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာထိန်းချုပ်လို့ရနိုင်ကြောင်းယောဂပိုးစတင်တွေ့ရှိတဲ့နေရာနဲ့အနီးဝန်းကျင်ဒေသကလူတွေဝင်ထွက်သွားလာခွင့်အလင်းအများဆုံးပိတ်ပစ်လိုက်တာအပါအဝင်ဒီဗိုင်းရပ်စ်ပိုးလက်ရှိတဲ့ပိုးပြီးကြေကြေပြန့်ပြန့်ကူးစက်ပြန့်နှံ့ခြင်းမရှိအောင်ကြိုးပမ်းခဲ့တဲ့တရုတ်အစိုးရရဲ့လှုပ်ရွက်ကိုလည်း WHO အကြီးအကဲကချီးကျူးခဲ့ပါတယ်။တနင်္လာနေ့အထိ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းသေဆုံးသူ2629ဦးရှိသွားပြီဖြစ်ပြီးယောဂပိုးကူးစက်ခံရသူအရေအတွက်ဟာလည်း8000နီးပါးရှိနေပြီဖြစ်ပါတယ်။စေကုသမှုခံယူပြီးပြန်ကောင်းသွားတဲ့သူအရေအတွက်ကတော့ခုချိန်ထိ15000ကျော်ရှိသွားပြီဖြစ်ပါတယ်။